ဘာမှရှိတဲ့လူတွေအားလုံးရဲ့အသက်တာကိုပြောင်းလဲသွားစေနိုင်မယ့်ဇာတ်လမ်းလေးတစ်ပုဒ်ကျွန်တော်ပြောပြခြင်းနဲ့ဒါလူကြံဇာတ်လမ်းမဟုတ်ပါဘူးအကြီးမြတ်ဆုံးဘုရားသခင်ရဲ့နှုတ်ထွက်စကားတော်တွေကိုကျမ်းစာထဲမှာဖော်ပြထားခြင်းဖြစ်တယ်စစ်မှန်ပြီးအသက်ရှင်တဲ့စကားတွေပေါ့ဘုရားသခင်တပါးတည်းသာရှိပြီးသူသာအကြီးမြတ်ဆုံးဖြစ်တယ်ဘုန်းကြီးတဲ့ဘုရားသခင်ကအားလုံးတက်တကိုကြည့်တယ်။စိတ်စွမ်းအားဘာသာရေးကောင်းဆောင်နေအာနာပိုင်နေလူတွေကိုကွယ်နေတဲ့တခြားဘုရားတွေထပ်ပေါ်ဒီလောကကြီးရမှာဘာတစ်ခုမှမရှိခင်နဲ့ကသူရှိနေခဲ့တယ်။ဘုရားသခင်ကအရာအားလုံးဗန်းစင်းတဲ့အခါမှာနှုတ်နဲ့ပဲပြောလိုက်တာ။အရာအားလုံးဖြစ်ပေါ်လာခဲ့တယ်။ကောင်းကင်ရဲ့မြေကြီးပေါ်မှာရှိရှိသမျှအရာအားလုံးသူဖန်ဆင်းခဲ့တယ်။ तू ကကျွန်တော်မျက်စိနဲ့မမြင်နိုင်တဲ့အရာတွေကိုလည်းဖန်ဆင်းခဲ့တယ်။ဥပမာကောင်းကင်တမန်တွေပေါ့။ကောင်းကင်တမန်တွေဆိုတာလှပါတဲ့ဝိညာဉ်တွေပေါ့။သူတို့ဟာဖျားအောင်ချီးမွမ်းကိုးကွယ်ပစေခံကြတယ်။ဘုရားကျွန်တော်တို့မြင်နိုင်တဲ့အရာတွေကိုလည်းဖန်ဆင်းခဲ့တယ်။နေလာဂျယ်ရီကဘာမြင့်ကြီးအပင်နဲ့ဒရေးဆန်တွေအားလုံးဖန်ဆင်းခဲ့တာပေါ့။နောက်ဆုံးတော့သူနဲ့တပုံစံနဲ့တူတဲ့လျောက်ကြားလူမိမောက်ဖန်ဆင်းခဲ့တယ်။အားလုံးဖန်ဆင်းပြီးတဲ့နောက်မှာဒါအလွန်ကောင်းတယ်လို့သူကပြောတယ်။ဘုရားသခင်ကလူသားနှစ်ယောက်ကိုရန်လာပါတဲ့ဥယျာဉ်တစ်ခုမှာနေစေခဲ့တယ်။သူတို့ဟာဖျားနဲ့ထူးခြားတဲ့ရင်းနှီးကျွမ်းဝင်မှုရှိပြီးနေတိုင်းဥယျာဉ်ကြီးထဲမှာလမ်းလျှောက်ကြတယ်။ဘုရားသခင်ကသူတို့ဥယျာဉ်ကြီးကိုထိမ့်သိမ်းစောင့်ရှောက်ဖို့နဲ့စိတ်ကြိုက်နေတိုင်းဝင်ပေးခဲ့တယ်။ဒါပေမဲ့အရေးကြီးတဲ့စည်းကမ်းချက်တစ်ခုတော့ရှိတယ်။ဘာပြောလဲဆိုတော့ဒီဥယျာဉ်ကြီးထဲမှာရှိတဲ့အပင်တွေအားလုံးရဲ့အသီးကိုစားခွင့်ရှိတယ်။ဒါပေမဲ့ဥယျာဉ်အလဲကအပင်ရဲ့အသီးကိုတော့လုံးဝစားခွင့်မရှိဘူးစားမိမယ်ဆိုရင်တော့သေလိမ့်မယ်လို့ပြောတယ်လူသားနှစ်ယောက်နဲ့ဘုရားသခင်ရဲ့ဆက်ဆံရေးဟာအရန်ကိုပြည့်ပြည့်စုံကောင်းမွန်ပါတယ်ကျွန်တော်တို့ဘုရားသခင်ဖန်ဆင်းရတဲ့အကြောင်းကတော့သူနဲ့ရင်းနှီးတဲ့ဆက်ဆံမှုရှိစေခြင်းလို့ဖြစ်တယ်လူယောက်ျားနဲ့လူမိန်းမတို့ဟာဘုရားသခင်နဲ့ထူးခြားတဲ့မိတ်ဖွဲမှုရှိကြတယ်။ဒါနဲ့ဘုရားသခင်ဖန်ဆင်းခဲ့တဲ့ကောင်းကင်တမန်တွေကိုမှတ်မိသေးလား။သူတို့တွေကတယောက်ကအယံမှန်တက်လာပြီ။ဘုရားသခင်နဲ့တူချင်လာတယ်။ပြီးတော့ဘုရားသခင်အစားသူ့ကိုချီးမြှောက်ကိုးကွယ်တာခံချင်လာတယ်။ဒါပေမဲ့ဘုရားသခင်တပါးတည်းသာကိုးကွယ်ခံနိုင်သူဖြစ်တယ်။ဒါကြောင့်ဘုရားသခင်ကအဲ့ဒီမနာခံတဲ့ကောင်းကင်တမန်ကိုကောင်းကင်ကနေပြစ်ချခဲ့တယ်။အဲ့ဒီကောင်းကင်တမန်ကိုစာရန်လို့ခေါ်တယ်။ဘုရားသခင်ကအဲ့ဒီကောင်းကင်တမန်ကိုနောက်လိုက်ပြီးပြတယ်။တခြားကောင်းကင်တမန်တွေကသူနဲ့တူနေတော့တယ်။သူတို့ဟာနတ်ဆိုးတွေနဲ့ဝိညာဉ်ဆိုးတွေပဲဖြစ်တယ်။ဒီနေ့မှာစာရန်ကလူမိမောက်တားမြစ်ထားတဲ့အပင်ကအသီးကိုစားဖို့သွေးဆောင်ခဲ့တယ်။သူကလူမိမအောင်နေတယ်။ဘုရားသခင်ကဒီဥယျာဉ်ထဲကအသီးတွေအားလုံးကိုစားဖို့ခွင့်ပြုထားတာသိကြလားတဲ့။လူမိမကပြောတယ်။မဟုတ်ဘူး။ဒီဥယျာဉ်အလဲမှာရှိတဲ့အပင်အလွန်အားလုံးစားလို့ရတယ်။အဲ့ဒီအသီးကိုငါတို့စားရင်သိမယ်တဲ့။ဒါပေမဲ့စာရန်သူမဟုတ်ပြောတယ်။မင်းမသိပါဘူး။အဲ့ဒီအသီးကိုစားလို့ရှိရင်မင်းဘုရားသခင်လိုဖြစ်လာလိမ့်မယ်လို့ပြောတယ်။လူမိမစာရင်းစကားကိုနားထောင်ပြီးတားမြစ်ထားတဲ့အပင်ကအသီးကိုစားလိုက်တယ်။ပြီးတော့သူ့ယောက်ျားကိုလည်းကျူးလိုက်တယ်။အဲ့ဒီနေရာစပြီးသူတို့မှာအဖြစ်ရှိသွားတယ်။အဖြစ်တရားဆိုတာဘုရားသခင်စကားကိုနားမထောင်ကြရင်စားတာ။ဘုရားသခင်ကတန်ရှင်ပြီးဖြောင်းမတ်မှန်ကန်သူစကားကိုနားမတောင်လို့ရှင်ဒိုရီကိုအပြစ်ပေးရမှာဘုရားသခင်ကလူယောက်ျားနဲ့လူမိန်းမကိုဥယျာဉ်ထဲကနေနှင်ထုတ်လိုက်တယ်ပြီးတော့ဘုရားသခင်နဲ့သူတို့ကြားရဲ့ရင်းနှီးမှုတွေပါပျက်စီးသွားခဲ့ရတယ်အဲ့ဒီလူမိန်းမနဲ့လူယောက်ျားလိုပဲ ကျွန်တော်တို့ကအပြစ်သားတွေဖြစ်ကြတယ်ဘုရားသခင်နဲ့ကျွန်တော်တို့ကြာရှင်နိဆက်နဲ့မှုပျက်စီးသွားပြီးနောက်ဆုံးရလက်ကတော့အပြစ်တရားကြောင့်ကျွန်တော်တို့တည်နေသွားမှာပါဘုရားသခင်ပုံမတော်လို့ကျွန်တော်တို့ဘရောမှဖြစ်မလာနိုင်ပါဘူးဒါဆိုဘယ်လိုလုပ်ကြမလဲနောက်ပိုင်းမှာကပောက်မှာလူကြီးတူပေါ်လာခဲ့ပြစ်သားတွေဖြစ်ပေမဲ့ဘုရားသခင်ကလူတွေကိုချင်းမြဲချင်းနေခဲ့ပြီးအရှင်လိုရင်းနှီးဆက်သွယ်မှုတွေပြန်လုံနေခြင်းခဲ့တယ်ဘုရားသခင်ကသူ့ရဲ့ငယ်သားကောင်းတစ်ယောက်ကိုခေါ်ပြီးပြည့်ညတ်တော်၁၀ပါးကိုလူတွေကိုပေးခဲ့တယ်ဘုရားသခင်ကတန်ရှင်းမြင့်မဲ့ပြီးစုံလင်တဲ့ဘုရားဖြစ်လို့ကျွန်တော်တို့တွေဟာသူ့လိုပဲတန်ရှင်းအောင်နေထိုင်ရမှာဖြစ်ပါတယ်ဘုရားသခင်နဲ့တခြားလူတွေပေါ်မှာဘလုံးမှန်ကန်စွာဖြစ်မှုဆက်ဆံနေဆိုတော့ပြည့်ညတ်တော်၁၀ပါးတင် जा ပေးခဲ့ပါပြည့်ညတ်တွေကတချို့ကတော့တခြားဘုရားကိုမကိုးဝဲရအောင်ရုပ်ထုစင်းလို့မလုပ်အောင်မိဘကိုယူပေးရမယ်မမှန်တာမပြောအောင်မခိုးအောင်လူအသက်မတက်ရအောင်သူတစ်ပါးပစ္စည်းကိုမတက်မရအောင်သူတစ်ပါးတမယောက်မတက်မရအောင်ဒါပေမဲ့ဘသူကမှဒီပြည့်ညတ်တော်ရအားလုံးမလျှောက်နိုင်ပါဘူးလူတွေအပြစ်လုပ်တိုင်းမှာဘုရားသခင်ကသူတို့ရဲ့အပြစ်တွေကိုခွင့်လွှတ်ဖို့ရစ်ပူစော်ခြင်းလူတွေရဲ့ပြစ်ဒဏ်ကိုစားလက်ခံပေးခဲ့တယ်ဒီရစ်ပူစော်ခြင်းဟာအနာစာကင်းမဲ့တဲ့ရစ်ကောင်ရဲ့အသွေးကိုသွန်လောင်းတာဖြစ်တယ်ရစ်ပူစော်ရဆိုတာလူတွေကသူတို့လုပ်ခဲ့တဲ့အပြစ်တွေကိုဘုရားသခင်ကခွင့်လွှတ်အောင်ထရေးဆန်ကိုသူတို့ကိုစားအသိခံစရာဖြစ်တယ်အသွေးသွန်းလောင်းခြင်းတစ်ခုလည်းကြောင့်ပါလူတွေကအပြစ်ခွင့်လွှတ်ခြင်းခံရတာဖြစ်တယ်အချိန်ကြာလာတော့သူတို့ရဲ့နှလုံးသားတွေကသူတို့လုပ်ခဲ့တဲ့အပြစ်တွေအတွက်နောင်လာရတာမျိုးမရှိတော့ဘူးသူတို့ရဲ့ရှင်းပူဇော်ခြင်းတွေဟာဘာသာရေးထုံနှံ့ရတာဖြစ်လာတော့တယ်ဘုရားသခင်ကပြောတယ်မင်းတို့ရဲ့အနှစ်သာရမရှိတဲ့ရစ်ပူဇော်ခြင်းတွေကိုမလိုချင်တော့ဘူးဒရိစံရစ်ပူဇော်ရတယ်ဒလိထုံးစံထင်းထင်းနာရီနောက်မှာလူတွေကသူတို့ကိုယ်ကဘုရားသခင်ရှိအမှန်တကယ်ပြန်သွားကြတာမျိုးမဟုတ်တော့ဘူးဒါဆိုဘလို့လုပ်ကြမလဲဘုရားသခင်ကလူသားတွေကိုကြီးမြတ်တဲ့မေတ္တာနဲ့ချစ်နေစေပါဒါကြောင့်ဘုရားသခင်ကသူနဲ့လူသားတွေအရင်လိုပြန်လည်ရင်းနှီးဖို့ရှေးရှုကိုဆင်းလုခဲ့တယ်။ရှေးရှုဆိုတာဘာတူလဲ။ဘုရားသခင်တပါးရဲသောသားတော်ဖြစ်တယ်။ဟာရှေးရှုကအံ့ဩစရာကောင်းတဲ့ဆရာတစ်ယောက်ပဲ။လူတွေကသူ့စကားကိုနားထောင်နေကြတယ်။ဘာလို့လဲဆိုတော့သူဟာဘုရားသခင်ရှိဘလို့ပြန်ရောက်နိုင်မလဲဆိုတော့သင်ကြားပေးခဲ့လို့ပဲဖြစ်တယ်။သခင်ရှုအားအံ့ဩစရာနမိတ်လက္ခဏာတွေလည်းပြုလုပ်နိုင်တယ်။တချက်မှာတော့လူတွေအများကြီးကသခင်ရှုရဲ့တရားတော်တွေကိုလာနာထောင်ကြတယ်။လူတွေအရန်ပိုက်စားလာတဲ့အချိန်မှာသခင်ရှုကမုံငါးလုံးနဲ့ငါးနှစ်ကောင်ယူပြီးကျေးဇူးတော်ချီးမွမ်းပြီးတော့အဲ့ဒီလူတွေကိုကျွေးလိုက်တယ်။အဲ့ဒီနေ့မှာလူအယောက်ငါးထောင်ကစားတော့ပြီးဘိုက်ဝါသွားကြတယ်။ခင်ရွှေတကိုးတော့ကျွန်တော်တို့ရဲ့လိုအပ်နေတာတွေကိုဖြည့်ဆည်းပေးနိုင်တယ်။နောက်ထပ်ဖြည့်ရတကူကတော့ယေရှုဟာသူ့တပည့်တော်နဲ့အတူရာဏီတကူကိုလှေနဲ့ဖြတ်တန်းခဲ့ကြတယ်။တခင်ရွှေအိပ်ပျော်နေတဲ့အချိန်မှာအင်အားကြီးတဲ့မုန်တိုင်းတကူတိုက်ခတ်လာတယ်။တခင်ရွှေနောက်လိုက်တရားသူ့ကိုခေါ်လို့ပြောတယ်။တခင်ကျွန်တော်တို့သေရပါတော့မယ်တဲ့။ဒါနဲ့တခင်ရှုကထားပြီးလှိုင်းတဲ့လေတွေငိမ့်စေလို့ပြောလိုက်တယ်။ချက်ချင်းပဲမိုးရီလေတွေရှက်တက်သွားခဲ့တယ်။တခင်ရှုရဲ့တကိုးတော်ကတဘာဝတရားတဲ့ပို့ပြီးအင်အားကြီးတယ်။တပတ်ကောင်ရှေရှုရောက်လာတဲ့အခါမှာသင်္ချိုင်းမှနေရဲ့ကြောက်စရာအရှမ်းကောင်းတဲ့လူတစ်ယောက်နဲ့တွေ့တယ်။သူဟာနတ်ဆိုးတွေအများကြီးပူးနေပြီးအရန်အနေအများတဲ့လူပေါ့။တခင်ရှုက ไอ้หลูแลเมียวตนาวะเรตัวนะซูริโอถั่วตวาหลูเปียวเรချက်ချင်းဆိုလိုပဲနတ်ဆိုးရီကထွက်သွားပြီးတော့အဲ့လူဟာလူကောင်းအတိုင်းပြန်ဖြစ်သွားခဲ့တယ်။တခင်ယေရှုရဲ့တကူတော်ဟာနတ်ဆိုးရီဝိညာဉ်ဆိုးရီထက်ပိုကြီးမြတ်တယ်။ဒီနေ့ကျတော့တခင်ယေရှုရဲ့တငယ်ချင်းတယောက်နေမကောင်းဖြစ်ပြီးဆုံးသွားတယ်။ရှန်နေကကျမသူ့မိစေတင်ကြောင်ယေရှုရောက်သွားခဲ့တယ်။သူ့မိစေတကြိုထားလည်းတွေ့အောင်သူငိုခဲ့တယ်တခင်ရှုကတင်းချမ်းရှိကိုသွားပြီးသူ့မိတ်ဆွေကိုထွက်လာလို့ပြောတယ်သူ့မိတ်ဆွေကတင်းချမ်းနဲ့ရတယ်အသက်ရှင်ထွက်လာခဲ့တယ်တခင်ရှုရဲ့တကူတော်ဟာတေးချင်းအောင်အောင်နိုင်တယ်တခင်ရှုဘာလို့ဒလိုလုပ်လဲဆိုတော့ကျွန်တော်တို့သူချစ်ပြီးကျွန်တော်တို့အားလုံးကိုဖျားသခင်ရှိပြန်လာစေခြင်းလို့ပဲဖြစ်တယ်ခင်ရှုကဘုရားသခင်ကသားတော်ဖြစ်ပြီးအံ့ဩပဲသင်ကြားနိုင်မှုတယောက်ထူးဆန်းတဲ့နမိတ်လက္ခဏာပြုနိုင်မှုတယောက်လည်းဖြစ်တယ်။ပြီးတော့လောကကြီးထဲမှာနေထိုင်တဲ့လူတွေအားလုံးနဲ့မှာသခင်ရှုတပါးတည်းသာအပြစ်ကင်းတဲ့လူဖြစ်တယ်။သူတယောက်တည်းကလားအပြစ်စီရင်ခြင်းနဲ့ကလွတ်မြောက်နိုင်မှုဖြစ်တယ်။ယေရှုကိုချစ်တဲ့လူတွေအများကြီးဒါပေမဲ့ဘာသာရေးကောင်းဆောင်တချို့ကသခင်ရှုအနာလိုဖြစ်ကြတယ်သူရတခင်ရှုဖမ်းတယ်တရားရုံးပို့တယ်ပြီးတော့သတ်ဖို့အဆုံးဖြတ်ခဲ့ကြတယ်သူရတခင်ရှုကားရိုက်မှာတင်ခဲ့ကြတယ်သူရဲ့လက်တွေခြေထောက်တွေကိုတံမိုးနဲ့ရိုက်ခဲ့ကြတယ်ကားရိုက်မှာဆွဲထားတော့တခင်ရှုရဲ့အဖိုးတန်တဲ့သူတွေကမြေပေါ်ကိုချခဲ့ရတယ်နောက်ဆုံးအမှုပြီးပြီလို့တခင်ရှုဟစ်အော်ခဲ့တယ်တခင်ရှုဟာပြည့်ပြည့်စုံနဲ့နောက်ဆုံးသောရစ်ကောင်ဖြစ်ခဲ့ရတယ်။ဘုရားသခင်ကကျွန်တော်တို့ချစ်လွန်လို့သူ့ရဲ့သားတော်ကိုကျွန်တော်တို့ကိုယ်စားအသေးခံစေခဲ့တယ်။တခင်ရှုဟာကျွန်တော်တို့အားလုံးရဲ့အပြစ်တွေအတွက်ပြစ်ဒဏ်စီရင်ခြင်းကိုခံသွားခဲ့တယ်။အသွေးသုံးလုံးခြင်းတစ်ခုတည်းရတာအပြစ်တွေကိုဆေးကြောနိုင်တာပါ။တစ်စုံတစ်ယောက်ကကျွန်တော်တို့အပြစ်ကြွေးတွေကိုဆက်ပေးခဲ့တယ်။တခင်ရှုအသေးခံတဲ့နေ့မှာသူ့မိတ်ဆွေတယောက်ကသူ့ရဲ့အလောင်းဘယ်သူမှမတချို့ဘူးတဲ့တင်းကြိုက်မှာတချို့ပေးခဲ့တယ်။ဒါပေမဲ့ဇလန်ဓမ္မရီမပြီးသေးပါဘူး။တချို့ပြီးလို့သုံးရမြောက်တဲ့နေ့မှာတခင်ရှုကသင်ချင်းကလည်းရှင်ပြန်ထမြောက်ခဲ့ပါတယ်။ပြီးတော့သူ့လူရင်းနဲ့လူရဲ့အကြာကြီးနေခဲ့ပါတယ်။သူဟာဘုရားသခင်ရဲ့သားတော်ဖြစ်ကြောင်းတတ်သိပြခဲ့ပါတယ်။နောက်တော့တောင်းရင်နိုင်ငံတော်မှာရှိတဲ့အဖဖျားရှိပြန်တက်သွားခဲ့တယ်။တခင်ရှုကကျွန်တော်တို့အပြစ်တွေကိုယူဆောင်သွားခဲ့ပြီးဖျားတခင်ရှိပြန်သွားနိုင်မယ့်နိလန်ကိုပြခဲ့တယ်။ယေရှုဟာဖျားတခင်ရှိကျွန်တော်တို့ပြန်သွားနိုင်မယ့်တခုရီသောလမ်းဖြစ်တယ်။ယေရှုဟာကဘာမှရှိခဲ့စင်တော့ပုံဥပမာပြောခဲ့တယ်။လူငယ်လေးတယောက်ကသူ့ဖခင်ကိုပြောတယ်။ကျွန်တော်ရတဲ့အမွေပေးပါတဲ့။ဒီလူငယ်လေးကသူ့အမွေကိုတခြားတိုင်းပြည်တစ်ခုမှာသွားပြီးမကောင်းတဲ့နီလန်းနေနဲ့သုံးဖြုတ်နေထိုင်ခဲ့တယ်။အမွေတွေအားလုံးကုန်သွားတဲ့အခါမှာသူကအလွန်နှိမ့်ကြတဲ့ဝက်စာကျွေးတဲ့အလုပ်ကိုတော့သွားလုပ်ခဲ့ရတယ်။တနေ့မှသူနားလည်လာခဲ့တယ်။ငါးဖိန်မှရှိတဲ့အစီအကံတွေတော့ဝောင့်အစားတယ်။ငါတော့ဒီမှာအစာငယ်ပြီးသေရတော့မယ်လို့သူကတွေးခဲ့တယ်။ငါဖေကိုငါပြန်သွားမယ်။ပြင်အဖေကိုပြောမယ်။အဖေကျွန်တော်ဘုရားသခင်ဟောအဖေကိုဆင့်ကျင်ခဲ့မိတယ်။ကျွန်တော်ဟာအဖေသားလို့မခေါ်တတ်တော့ပါဘူး။အဖေမှာပဲအလုံးသမားဖြစ်နေကျွန်တော်ပေးနေပါလို့သူပြောမယ်ဆိုပြီးစဉ်းစားခဲ့တယ်။ဒါနဲ့သူထားပြီ။သူ့ဖေဒါပေမဲ့သူအဝေးကနေပဲရှောက်လာသေးတယ်။သူ့ဖေကသူ့ကိုမြင်ပြီးမှတ်မိပြီးတနာဝရယ်။သူသားရှိသူပြေးသွားပြီးဖတ်ပြီးတော့နမ်းခဲ့တယ်။ သားဖေကျွန်တော်ဘုရားသခင်ကိုအဖေကိုဆန့်ကျင်ခဲ့မိတယ်အဖေတားလို့မခေါ်တိုက်တော့ပါဘူးလို့အဖေကိုပြောတယ်ဒါပေမဲ့အဖေကအလုပ်သမားတွေကိုပြောလိုက်တယ်အကောင်းဆုံးအဝတ်အစားတွေကိုယူလာပြီးဝတ်ပေးကြလက်စုပ်ကိုလည်းယူဖက်နှက်ကိုလည်းယူသူ့ကိုဝတ်ပေးကြစားတော့ပဲလုံးကြဆိုရင်ငါသားအရင်တော့ပျောက်သွားခဲ့ပြန်မယ်အခုတော့ပြန်တွေ့ပြီတဲ့ကျွန်တော်တို့အားလုံးလည်းအဲ့ဒီသားငယ်လိုပါပဲကျွန်တော်တို့အားလုံးအပြစ်လုပ်ကြပြီအဖဘုရားသခင်ကိုကြောက်ခိုင်းခဲ့ကြတယ်ဒါပေမဲ့သားငယ်လိုပဲကျွန်တော်တို့ပြန်လှည့်နိုင်ပါတယ်ကျွန်တော်တို့ရဲ့အပြစ်တွေကိုခွင့်လွှတ်ဖို့တောင်းခံပြီးဘုရားသခင်ရှိပြန်လာဖို့ဘုရားသခင်ရဲ့သာသမီအဖြစ်နေထိုင်အသက်ရှင်ဖို့သူအလိုတော်ရှိပါတယ်ယေရှုကပြောတယ်ငါဟာလမ်းခေးတမန်တရားနဲ့အသက်ဖြစ်တယ်ငါ့ကိုအမိမပြုတ်ရင်ဘယ်သူမှခမည်းတော်ရှိမရောက်ရဘူးမိတ်ဆွေရောဘုရားသခင်ရှိပြန်သွားဖို့သခင်ရှိကိုမခေါ်ဝါစေခြင်းလားသခင်ရှိတပါးရဲကသာကျွန်တော်တို့ဘုရားသခင်ရှိပို့ဆောင်နိုင်ပါတယ်။ဘုရားသခင်ရှိပြန်သွားနိုင်မှုအရင်ဆုံးအပြစ်တွေကိုဝင်ချတောင်းပန်အမှာဖြစ်ပါတယ်။သင်ကိုယ်စားသခင်ရှိကအပြစ်တွေခံယူရတယ်ဆိုတော့သင်ယုံကြည်ရပါမယ်။ပြီးတော့ဘုရားသခင်ရှိကခွင့်လွှတ်ခြင်းကိုတောင်းခံပါ။သင်ကိုထာဝရအသက်ပေးနိုင်ပြီးဘုရားသခင်ရဲ့သားသမီးဖြစ်ခွင့်ရဖို့အတွက်သခင်ရှိကိုလုံးဝယုံကြည်ကိုးစားမှာဖြစ်ပါတယ်။ဒီချင်းအစားပြီးခင်ရှုကိုတင့်ရဲ့တခင်တယောက်အနေနဲ့နာခံလိုက်လျှောက်ပါ။ကျမ်းစာထဲမှာပြောထားတယ်။ဘုရားသခင်သားတော်ကိုယုံကြည်တော်သူအပေါင်းတို့သည်ပျက်စီးခြင်းမရောက်။ထာဝရအသက်ကိုရစေခြင်းကဘုရားသခင်သည်မိမိ၌တပါးရဲသောသားတော်ကိုစွန့်တော်မူသည့်တန်အောင်လောကီသားတို့ချစ်တော်မူ၏။ဒီလူငယ်လေးကသူ့အဖေရှိပြန်သွားသလိုပဲတင်လည်းဘုရားသခင်ရှိပြန်သွားနိုင်ပါတယ်။ဒီလိုလေးသာဆုတောင်းလိုက်ပါ။ဘာဖေယားကိုရောကျွန်တော်အချင်းချင်းကျွန်တော်သိပါတယ်ကျွန်တော်ဟာကိုရောစကားနားမထောင်တဲ့အဖြစ်သားဖြစ်ပါတယ်တကယ်ရှိวะကျွန်တော်ကိုစားပြည့်ပြည့်စုံတဲ့ရစ်ကောင်အဖြစ်ပေးဆက်ခဲ့တော့ကျွန်တော်လုံးဝယုံကြည်လက်ခံပါတယ်ဘာဖေယားကျွန်တော်ရဲ့အဖြစ်တွေကိုခွင့်လွှတ်ပါအခုချိန်အစပြီးတကယ်ရှိวะကျွန်တော်ရဲ့အရှင်သခင်ဖြစ်ထားပြီးသူ့စကားကိုဝမ်းမြောက်စွာနားခံလိုက်လျှောက်ပါမယ်ကျွန်တော်ကိုရဲသာသမီအဖြစ်ဘဝအသက်နဲ့ထာဝရအသက်ကိုပေးကျေးဇူးတင်ပါတယ်။တခင်ရှုအခုပဲသင်ရဲ့ကယ်တင်ရှင်ဖြစ်လက်ခံလိုက်ပါလား။သင်ဟာတကယ်ပဲဘုရားသခင်ကိုဖိတ်ခေါ်လိုက်တဲ့ဆိုဘုရားသခင်ရဲ့သာသမီဖြစ်ခွင့်ရပါပြီ။ဘုရားသခင်ကသင်ဟာသူ့ရဲ့သားသမီးဖြစ်ကြောင်းကိုလည်းတခြားလူတွေကိုပြောပြစေခြင်းနဲ့ဘုရားသခင်ရဲ့အစီအစဉ်ကသင်တယောက်နဲ့သူ့ရှိပြန်လာဖို့မဟုတ်ပါဘူး။သင်အားဖြင့်သင်မိသားစုနဲ့သင်မိတ်ဆွေတွေကိုပြန်လာစေခြင်းတာပါ။ဘုရားသခင်နဲ့သင်တို့ကြားရင်းနှီးဆက်သွယ်မှုအရင်လိုပြန်ဖြစ်စေခြင်းတာပါ။ဒီအကြောင်းတွေကိုသင်တခြားတယောက်ကိုမပြောပြခြင်းလား။